အာဖဂန်နစ္စတန်ကစက္ကန့်နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ရည်ရွယ်ပြီးစစ်သွေးထွာအုပ်စုနဲ့စတင်ညှိနှိုင်းနိုင်ရေးအတွက်တာလီဘန်နဲ့တိုက်ရိုက်ဆင်နွေရေးကြိုးပမ်းဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထိတ်တန့်တတ်မှတ်ရေးကိုညွှန်ကြားထားကြောင်းအမေရိကန်ထိတ်တန့်သတင်းစာကြီးတစ်စောင်ကဖော်ပြပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်အာဖဂန်ဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့အကြောင်းလေးဖြစ်တယ်လို့ New York Times သတင်းစာကမနေ့တတင်းတွင်နေတုန်းကဖော်ပြလာဖြစ်ပါတယ်။အမေရိကန်ကြီးရရာရှိတချို့နဲ့အာဖဂန်တာဝန်ရှိသူတွေအတီးပြုတယ်ဆိုလဲသတင်းစာကပြောပါတယ်။အမေရိကန်ကြီးရရာရှိတွေလည်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့မှာလက်တလုံးရှိနေပြီးတိုက်ရိုက်ဆွေးနွေးပွဲတွေပြင်ဆင်နိုင်ဖို့နှစ်ဖက်စလုံးကအရေးပါတဲ့ပုံကိုယ်တွေနဲ့ဆွေးနွေးနေတယ်ဆိုလဲသတင်းစာကဖော်ပြထားပါတယ်။စစ်ပွဲတွေညှင်းအေးသွားစေရင်သဘောတူညီချက်တစ်ခုထွက်လာဖို့နဲ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်ဒီလမ်းကြောင်းတစ်ခုပဲရှိတယ်ဆိုတဲ့အယူအဆကအမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေကြားမှာပို့ပြီးတော့ချီးထွားလာနေတာကအမေရိကန်တို့စစ်သက်ဆင်းရဲမှုတွေမှာပို့ပြီးထိတွေ့ပါဝင်လာဖို့ဖြစ်လာတာလို့လည်းသတင်းစာကဖော်ပြထားပါတယ်။တာလီဘန်တို့ဘက်ကတော့အာဖဂန်စိုးရဟာအနောက်နိုင်ငံတွေရဲ့ရုပ်သေးအဖြစ်ပြောဆိုပြီးအမေရိကန်နဲ့နေတိုးမဟာမိတ်တွေဘက်ကတိုက်ခိုက်မှုရပ်မှဆွေးနွေးမယ်ဆိုအကြေညာပြောဆိုထားပါတယ်ရှင်။